ပါရှင် VOA American တန်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့စနေနေ့ April 1ရက်နေ့မှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခြေအနေအရရကိုဒီညသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဥလှသိန်းကို April 1ရက်နေ့ဂျာပြတ်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အားရကျေနပ်မှုရှိပါသလားလို့ကျမကုနာကလေးပဲမေးမြန်းကြည့်ပါရစေ။ပထမဆုံးနားဆင်ကြကြအောင်ပါရှင်
။ကျေနပ်ပါလေခင်ဗျာ။ဘာကြောင့်လဲဆိုတော့ကျင်းပတဲ့22မြို့နယ်လုံးမှာအားလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးမျှတပါလေဆိုတဲ့အတန်ဒီပဲကြားလာပါရစေ။ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါကြောင့်မို့ကျွန်တော်အားရပါတယ်။အထူးသဖြင့်တော့ကျွန်တော်တို့2015ခုနှစ်ကမကျင်းပနိုင်ခဲ့တဲ့ KD မြို့နယ်မိုင်းရှုမြို့နယ်တွေမှာအောင်မြောင်ကျင်းပနိုင်တော့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ဂုဏ်ယူမိပါတယ်
။ဟုတ်ကဲ့ပါ။ဒါပေမဲ့မဲလာပေးတဲ့ဒီမဲဆန္ဒရှင်ဥယေရော့နေသွားတယ်ဆိုပြီးတော့တုံ့တက်ကြတာကြီးလည်းရှိပါတယ်ဆရာ။အဲ့ဒီအခါမှာဒီပြောင်စုရေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကိုရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာကြီးရှိပါတယ်ဆရာ။အဲ့ဒါနဲ့ပတ်သက်လို့ဆရာဗာများပြောချင်ပါလိမ့်ရှင်
။အဲ့နှစ်ပိုင်းပေါ်လေကွနာ UEC နဲ့ပါတီတွေနဲ့ကျွန်တော်ဒီတောင်စီရွေးကောက်ကော်မရှင်အနေနဲ့ကတော့ကျွန်တော်လုံထန်တဲ့မြေအားလုံးကကြေညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသချင်းတွေဟောရုပ်ပုံကားချက်တွေဟောကြေညာချက်တွေဟောအများကြီးကြေညာနေရပါခင်ဗျ CS ဆိုတဲ့တစ်ဆင့် V9 တွေနဲ့ဟောပမ်ဖလက်တွေနဲ့ဟောကျွန်တော်ကဒီတဲ့အစုံနီလန်းတော့အကုန်စုံပဲခင်ဗျအတွမ်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါတချို့ကလည်းပြောကြတာပေါ့နော်အာနာယမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လဲထူးဟိုလူနည်းစုပဲဖြစ်မယ်ဆိုတဲ့အခါကျတော့တိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းတာလို့လည်းသုံးသပ်ကြပါလေဆရာ။အဲဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်။ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါလေ။ဘာလို့လဲဆိုတော့ဂျာပြရေကောက်ပွဲမှာလုတ်တဲ့ရေကောက်ပွဲရက်လက်ကဘယ်သူဘယ်ပါတီဘယ်လောက်ပဲနိုင်နိုင်လက်ရှိအခြေအနေကိုကြော်ထွားနိုင်မှုမရှိလို့စိတ်ဝင်စားမှုနည်းတော့ပါပဲ။ဘာလို့ဆိုတော့ကိုတွက်ထားပြီးသားပါရက်တရှိအရေအတွက်ကဘယ်ပါတီကဘလောက်ရှိတယ်ဆိုတော့တွက်ထားနောက်ထပ်ဘလောက်နိုင်ဒီပါတီကိုကြော်လွှားလို့မရဘူးဆိုတော့သူတို့သိသွားလို့ကအဲ့ဒါကြတော့စိတ်ဝင်စားမှုနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌဦးလာသိန်းကိုကျေးဇူးတင်ပါတယ်ဒီဂျာပြတ်ရွေးကောက်ပွဲမှာအာနာယမြူသားဒီမိုကရေစီအဖွဲ့ချုပ်ပါတီက18နေရာဝင်ပြီးတော့ရှင်ပြိုင်တဲ့နေရာမှာ9နေရာရပါတယ်အတိုက်ခံပြည်ခိုင်ဖြိုးပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီက2နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက1နေရာနိုင်ရထားတာပါဒီတော့အာနာယ NLD ပါတီအနေနဲ့ဒီဂျာပြတ်ရွေးကောက်ပွဲမှာ90ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားအလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာ honeymoon period ပေါ့နော်ပြားရည်စမ်းခရီးစဉ်အဆုံးသတ်ပြီးတဲ့နောက်မှာတကယ်လက်တွေ့ဘဝမှာဘလို့ဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျွန်တော်တို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ချင်ပါတယ်ကျွန်တော်သောတာရှင်တူဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့ email တစ်စောင်ပို့ထားပါတယ်သူကတော့မျိုးသားရင်ကြားစီရေးအတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့ဒါကိုဂျားဖြတ်ရွေးကောက်ပွဲကတက်တည်ထူသွားပါပြီလို့ဆိုပါတယ်ရခိုင်ကဒေါက်တာအေးမောင်ဟာ2015ခုနှစ်မှာရှုံးခဲ့ပေမဲ့လို့အခုတော့ပြန်နိုင်သွားပါပြီတဲ့ချောင်းစုံမှလည်းပြည်ခိုင်ဖြူကနိုင်နေချောင်းစုံတရားရဲ့ဂရက်တွေပေါ့ဗျာတဲ့ရှမ်းပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့အစွန်ဖျားဒေသတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်သလိုခံစားတတ်သလိုမြင်ကြည့်ခံစားကြည့်စေချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီတိုင်းဆက်ပြီးစုပ်ကိုင်းထားမှလားဒါမှမဟုတ်ပြောင်းမှလားဆိုတာစဉ်းစားစေချင်ပါတယ်လို့သူကသုံးသပ်ထားပါတယ်ကျွန်မ NLD ကအနာဂတ်တူဖြစ်တဲ့ဥရေကြံပေးလိုက်ဖြစ်တဲ့ဥညာဝင်းကိုကျွန်မဆက်ပြီးတွေ့ပြီးမေးမြန်းထားတာရှိပါတယ်ရှင်နားဆင်ကြကြအောင်ပါပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာ NLD က18နေရာဝင်ပြိုင်နေတဲ့အချိန်မှာ9နေရာနိုင်နေဆိုတော့90ရာခိုင်နှုန်းနိုင်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဟိုအမှန်တော့ဒီအာနာယပါတီဒီတစ်ခုအနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလည်းဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူတွေကထင်ကြတယ်လေအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေတာလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနည်းလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်တို့မဲဆွယ်စည်းရုံးကြီးအောင်းအောင်မလုပ်နိုင်ပါဘူးနောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသကတိုင်းသားလက်နက်ကင်ဖွဲ့တွေရှိနေပို့ဆိုးတယ်ကျွန်တော်တို့တာမန်ပြည်သူတွေကစိတ်လွတ်လွတ်လပ်မရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ရေဆိုင်ခဲ့ရတာပေါ့ဗျာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့အုံကျကျဖြစ်နေတာဒီတံတားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်စားပြောကြတာပေါ့နော်ဒေါင်းနဲ့ဟင်းသာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနိုင်သွားတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးကြာပါတာတော့ပါပါတယ်အဲ့ဒီအကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့ကိုယ်ပါတီတင်းမှာစီလုံးညီညွတ်မှုမရှိတာဒါသူများအပြစ်မပြောကျွန်တော်တို့ကိုယ့်အကူပဲပြန်ကြည့်ပြီးအဲ့လိုမြင်တယ
်အဲနောက်တစ်ခုကဒီအားလုံးချုပ်ငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့အဲဒီလိုမျိုး50ရာခိုင်နှုန်းမှနိုင်တဲ့အပေါ်မှာနောက်ထပ်ဒီရက်ပိုကောင်နောက်လာမယ့်ရွေးကောက်ပွဲ2020ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘလို့နီးဗျူဟာတွေမဟာဗျူဟာတွေချမှတ်ဖို့စဉ်းစားထားပါလေရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီတက်ကိုဝီရိယရှိဖို့လိုအပ်ပါတယ်အခုဒီရေကောက်ပွဲမှာကျွန်တော်တို့15လုံးကကျွန်တော်တို့ကအများကြီးနိုင်ခဲ့တယ်အစိုးရလည်းဖွဲ့နိုင်ပြီဒီလိုအခြေအနေမှာကျွန်တော်တို့ဘက်ကပေါ့ဆသွားတယ်လို့ပဲကျွန်တော်တို့ထင်တယ်နောက်လာမယ့်ရေကောက်ပွဲတွေမှာကျွန်တော်တို့ကဒီနေရာတွေမှာရေကောက်ပွဲဖြစ်မယ်ဆိုတာတွေ့လို့ရနေတာပဲကျွန်တော်တို့ဘာကြောင့်ဒီချက်ကျူကျူတင်တယ်မကြိုးစားကြတာလဲဆိုတာဒီအားနည်းကိုကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ကြားစီဂျာမာရောဟိုပို့ပြီးတော့နှိစက်လာဖို့ရှိသလားဒါမှမဟုတ်အလှမ်းဝေးသွားဖို့ရှိတာငင်းငန်းရေးရလဲအခုလောလောဆယ်ကတောင်မတင်ရင်မကြဖြစ်နေတယ်ဆိုတော့လေ
ကျွန်တော်တို့မွန်ကြီးနဲ့အနည်းနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုဗမာတွေနဲ့ဂျာမာဘာမှထွေထူးပြဿနာမရှိဘူးဗျာနော်ဟိုသူ့လူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုံဒီစရာအကြောင်းလည်းမရှိဘူးဘာမှလည်းတသနာလည်းဖြစ်မနေပါဘူးလ
ား NLD ကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးညံဝင်းပြောဆိုသွားတာပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာအားနည်းချက်တွေရှိတယ်ဆိုတာကိုသူကဝန်ခံပြောဆိုသွားတာပါဒီတော့ကျမတို့ဒီမဟာဗျူဟာနဲ့မူဝါဒရေးရအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမင်းစင်အနေနဲ့ပေါ့နော်ကိုမင်းစင်လိုင်းပေါ်မှာရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင်โอเคအဲ့တော့ကိုမင်းစင်တို့အဖွဲ့အနေနဲ့ပေါ့ဒီ NLD ရဲ့ရည်တည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင်
။ဟိုဒီကိစ္စတော့လေဒီဒီယူကောက်ပွဲစတဲ့ဒီကောက်ပွဲမှာပေါ့နော်အတိအကျသုံးသပ်ကြည့်မယ်ဆိုရင်အချက်လိုက်ရပြောမယ်ဆိုရင်ဒီနေပြည့်ရဲ့လူတွေနေသွားတယ်။ဟိုမှာနေလာပြည့်လူနေသွားတယ်။အဲ့နေလာပြည့်လူနေသွားတဲ့အချိန်မှာအဓိကနေသွားတာက NLD အမှန်ကန်နေသွားတာတွေ့ရပါတယ်။ဆိုတဲ့အခါကျတော့ဒါကိုသုံးသပ်မယ်ဆိုလို့ရှိရင်ခုနကဟိုမှာကျွန်တော်တို့ဒီဒီကောက်ပွဲကော်မရှင်ဥပဒေထားလို့တုံ့ပြန်တယ်လို့ပြောတယ်ဒါကတော့အဆုံးချက်ပေးမှာမဟုတ်လို့လာတာနည်းသွားတာလို့လည်းတုံ့ပြန်နိုင်ပါတယ်နောက်တစ်ခါတော့လေ NLD ဆိုရမှာဟာရေးကြီးရဲ့ပုံပုံကြည့်တော့အဆင်းဆုကြည့်တာမဲဆက်စီးမဲ့နေမှာအလွန်ဖြစ်ရောက်တဲ့အပုပ်ကိုဖြစ်ပါတယ်မယ်နေနေလည်းဒီမှာပုံမှာလေးစားကြည့်ကြည့်တဲ့အခါကျတော့တော့အဆင်းဆုကြည့်ကြယ်မဲမဆွဲနိုင်တာလည်းအခြေကြီးရဲ့အကြောင်းချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်နောက်ဒီထပ်ပို့ပြီးတော့ဟာဟိုအဆိုးမြင်ပြီးထွက်တဲ့လူတွေနဲ့ကြတော့လေဒီ NLD ဟာကနေရှိပြီးဘာမှမထူဘူးလူကြီးရဲ့နေစဉ်ကပို့ပြီးချက်တဲလာတယ်နောက်နောက်ကတော့ဘယ်အဆိုးရောတော်တော်ဒီထမင်းနဲ့စားအောင်ပါပဲဆိုတော့အမျိုးကြောင့်လေဒီလိုမဲပြီး NLD ပေါ်မှာအမှားကမဲပြီးချက်ဆင်းသွားလို့တုံးသက်တွေလည်းရှိနေပါတယ်အထူးသဖြင့်ဆိုင်သာလူတွေကမျိုးဆိုရင်ပို့ပြီးတော့ထင်ရှားပါတယ်ဆိုင်သာမှာဆိုလို့ရှိရင် NLD ကိုမဲပြည့်ရဲ့လူဟာခုနှစ်ပေါင်းကျော်လောက်ကိုဟိုငကူကမဲပြည့်ခဲ့လေပေါ့နော်သူအဲ NLD မဲပြည့်လို့လူဟာခုနှစ်ပေါင်းကျော်လောက်ကြာဆင်းသွားတွေ့ရပါတယ်ဒါလို့ရှိနေဆိုလို့ရှိရင်ဒီအစီအစဉ်လမ်းကားတွေပတ်တာပဲ NLD ဟာဟလာဒီတပြည့်ပြည့်တော့မှထူးခြားမရှိဘူးဟလာဘယ်အစုအဝေးတွေကငါတို့ကဒီထမင်းနဲ့စားရမှာလဲဆိုရင်အမြင်မျိုးရှိလာမလားဆိုတာကလည်းကျွန်တော်စဉ်းစားကြပါတယ်ခက်တာကတော့မြန်မာနိုင်ငံမှာကဒီရေကောက်ပွဲဒီပြည်သားနဲ့ပေါ့နော် exit poll လို့ခေါ်တဲ့ဒီဒီကျွန်တော်တို့စက်တန်းကောက်ခြင်းမှုတွေတိကျမရှိရတာကြောင့်ကျွန်တော်တို့ကြည့်ကြပြောရတာခက်ပါ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုမင်းစင်အဲနောက်ကျမတို့သောတာရှင်တယောက်ကတော့သူကကိုမင်းစိုးလို့နာမည်ပေးထားပါတယ်သူကတော့အီးမေးလ်ကနေတင်ဆက်သွယ်လာတာပါသူကဒီ NLD နဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာယုံကြည်မှုတိဆောက်မှုအားနေတာနဲ့ပတ်သက်ပြီးတော့သူဝေဖန်ထားတာရှိတယ်သူဖြစ်စေချင်တာလေးတခုကိုအကြံပေးထားရလည်းရှိပါတယ်ကျွန်တော်နားထောင်ကြည့်အောင်ပ
ါမဲပေးသူနေတာမကောင်းပေမဲ့လို့ရလကတော့ကျဉ်တ်ဆရာပါအထူးသဖြင့်တော့ SNLD 6နေရာနိုင်တာသဘောကျပါတယ် SNLD ရဲ့ရွေးကောက်ပွဲအကြိုမဲဆွယ်ကလေးကပြောစကားတွေကိုသဘောကျပါတယ်ကျုံမဖြစ်ချင်တယ်လို့သခင်လည်းမလုပ်လို့ပါဘူးတဲ့ပြောင်စုကနေပြီးတော့ခွဲထွက်မဲ့သဘောမရှိပါဘူး NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထပ်ကြိုးစားတာကိုလည်းထောက်ခံပါတယ်ဒါပေမဲ့ရွေးကောက်ပွဲရှိရှိမရှိရှိအမြဲတမ်းကြိုးစားနေရမှာပဲမဟုတ်ဘူးလားဒေါန်ဆန်းစုကြည်ပေါ်မှာမိခိုလုံးဝကြီးတာကိုတော့အရေးကြီးကြီးပြင်ရမှာပါပတိတွင်စီလုံးမှုအင်အားရော့ကျနေပါတယ်အပြစ်ပေးအရေးယူတာတွေကိုလည်းစဉ်စားစားလုပ်တင်ပါတယ်ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါအရေးကြီးတာတစ်ခုကတော့တိုင်းသားပါတီတွေ အထူးသဖြင့်တော့ဒီ SNLD နဲ့2020မှာမဟာမိတ်ဖွဲ့တင်ပါလေဒါလိုလှုပ်ချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီရေးညီညာရေးတွေအတွက်အထောက်အကူဖြစ်မှာပါဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဖရမူရတော့လကောင်းနိုင်ငံရေးမှာထိတဲ့ဝင်ဝင်လှုပ်ဆောင်နိုင်မဲ့မျှော်လင့်ချက်တွေတိုးလာတာနဲ့အမျှတော့လကောင်းညီညာရေးကိုအထောက်အကူပြုမဲ့အပြင်ဒေါန်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာစီမှာပါနောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်ဖို့ကိစ္စတုန်းကမဟာမိတ်ပါတီမဟုတ်လို့ပေးလို့ဘလို့မှမဖြစ်ခဲ့ပါဘူး။အခု2019ဂျားပြတ်မှာအမ်မက်ဆနာနဲ့မှရှင်းရတာလေဒါကြောင့်မှတိုင်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ခွင့်ရမယ်လို့ယုံကြည်သွားစီလို့ပါ။အဲ့ဒီချက်ဟာဘလောက်အနေနဲ့ကြီးလဲဆိုလို့ရှိရင်အစွန်းရောက်လူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မလို့အာဏာရပါတီ NLD အနေနဲ့ပါတီစည်းဝေးသာမကနိုင်ငံတည်ဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားတင်ပါတယ်။ NLD တပါတီတဲ့လုံးဝအောင်နိုင်ရေးအစွန်းရောက်ဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေ့နေရပြီဖြစ်ပါတယ်။အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းဝေးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ်။
ဟုတ်ကဲ့ပါအဲ့ဒါကတော့ဒီတော်တာရှင်ဦးမြင့်စိုးကအီးမေးလ်နဲ့ဟိုပေးပို့ထားတဲ့စာလေးပါကိုသားညုံကိုဖတ်ပြပေးသွားတာပါဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါဒေါက်တာအေးမောင်ရှိပါလားရှင်ဟယ်လိုဒေါက်တာအေးမောင်ရှိပါလား
ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင
်ဟုတ်မင်္ဂလာပါ
ဟုတ်ကဲ့ပါကျွန်တော်တို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တော့ဆိုပြည်ခိုင်ဖြိုးနယ်စစ်တပ်ရဲ့အမားခံနယ်မြေလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးခြားတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးခြားအတိုက်အခံနေနေပဲရပ်တည်သွားမှာပါလားရှင
်တီးခြားအတိတ်ကအင်အားစုအနေနဲ့ရပ်တည်ပေါ်မှာပါအတိတ်ကအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပေနဲ့နော်ညှိနှိုင်းပြီးမှဒီပြည်တော်စုဖွဲ့တော်တွင်မှာအတိတ်ကအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်းတဲ့ပေါ်ထွန်းနိုင်ရဲ့ဆိုတဲ့အခြေခံခံယူချက်နဲ့ရပ်တည်သွားဖို့ဒီမှန်ထားပါ
ဒေါက်တာအီမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားတာချက်ကလေးပေါ့လေဘယ်လိုများတုံ့တက်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့တကယ်ရခိုင်ပါတီကိုပဲတကယ်ကို PPCC ဟိုအင်တိုင်းအားတိုင်းမဲပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှိရင်ဒီပြည်ခိုင်ဖြိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘယ်လိုတုံ့တက်လို့ရပါလဲရှင
်ဟိုအဲ့ဒီမှာပထမတစ်ချက်ကအစွန်းရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုတော့69နှစ်ကြာလွတ်လပ်ရေးခေတ်လွန်ကာလသမိုင်းရဲ့အခြေတခုကိုမှတ်တိုင်စိုက်ကြတာပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လွတ်လပ်ရေးရတာကိုမခံစားရသေးဘူး။တန်းတူညီမျှရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့သွားပါတယ်။အဲ့တော့ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွင့်မပြိုးနဲ့ပေးတာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေကနားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တယ်ဆိုတဲ့ဂျီမန်းချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုယ့်ကျွန်မကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကိစ္စတွေကိုပြန်အကောင့်တွေဖို့ဖို့ကိစ္စဒီကိုယ့်လူမျိုးကိုယ့်ပြည်နယ်ကိုကိုရောကိုယ်တိုင်ဒီဆောက်မှပဲဖြစ်မယ်ဆိုရဲခြေခံနိုင်ငံရေးအမှန်ချက်ရင့်တန်လာပြီဆိုရဲတိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားပြန်တည်ဆောက်ဖို့အတွက်အားဒီအရှင်သင့်ဖြစ်တဲ့ဆိုရဲသမိုင်းရဲ့ခြေကိုရခိုင်မျိုးသားပါတီနဲ့တူထပ်တူတက်နိုင်ခြင်းပဲဖြစ်ပါလေလို့ကျွန်တော်တို့ဘက်ကယူဆပါတယ
်ဟုတ်ကဲ့ပါဒေါက်တာအေးမောင်ကျေးဇူးအများကြီးတင်ပါတယ်အခုကျွန်တော်တို့ CSO တွေပေါ့နော်ဒီရွေးကောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဒီလူထုအခြေပြုအဖွဲ့အစည်းတွေဘက်ကိုလှည့်ကြအောင်ပါကျေးသီးနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံတီးလာခဲ့တဲ့ဟိုမတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုအင်တိုင်းအားတိုင်းမဲပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘယ်လိုဆန္ဒတွေဘယ်လိုထုတ်ဖော်ခဲ့ကြလဲဆိုတာကိုဘယ်လိုလေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ယူကောက်ပွဲမတိုင်ခင်မှာရှင်ကျေးပြီးမှရှိတဲ့ချက်မှရှိကြရပါတော့ယူကောက်ပွဲနေမှာကျွန်မအတိုင်းဆုံးမှရှိရတာပါဒီကိစ္စရဲ့တိုင်းသားတွေအနေနဲ့ကျတော့သူတို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုဘက်မှာပဲပို့ပြီးအားတက်ချက်ရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးကမြေကအရာလေသူတို့နဲ့တူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းသား လူမျိုးသားရင်းကိုလူမျိုးတွေအကောင်းဆုံးနိုင်မယ်ဆိုရယ်စိတ်ရဲနောက်တစ်ခုကကျတော့ဖားသားစကားပေါ့နော်ဖားသားစကားဆိုင်ရာကြီးရယ်ဆက်တည်ဖြစ်နေတဲ့တိုင်းရင်းသားတွေဟာပုံမူပြီးတော့ဒီတိုင်းရင်းသားပါတီတွေနဲ့ပုံပြီးထိတ်ဆက်အဆက်အသွယ်အကောင်းလာပြီးရှိရပါလေ
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပေးတဲ့လူတွေအားလုံးနဲ့ကျေးဇူးအများကြီးတင်ပါတယ်